နေ့တရက်လေးလိုင်းအစီအစဉ်မှာတော့ခိုင်ပြည်နယ်ကစီရေးတင်းမာမှုတွေနဲ့ပြည်တွင်းညီညာရေးပေါ်ရိုက်ခတ်လာနိုင်တဲ့အခြေအနေတွေကိုဆွေးနွေးသွားမှာဖြစ်ပါတယ်။ဒီခိုင်ပြည်နယ်ပါဝင်နိုင်ငံတော်ကစီရေးတင်းမာမှုတွေလက်နက်ကန်ပစ်ကတ်တွေအတွက်ဘယ်သူတွေမှအဓိကတာဝန်ရှိနေတယ်လဲ။ဒီတိုက်ပွဲတွေကြောင့်ပြည်တွင်းညီညာရေးတစ်ခုလုံးကိုမထိခိုက်ဖို့ဘာတွေလုပ်ဖို့လိုမလဲဆိုတာကိုဆွေးနွေးဖို့စီစဉ်ထားပါတယ်။ကျွန်တော်တို့ပြည်နယ်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူနှစ်ဦးလည်းလေလိုင်းပေါ်မှာရောက်နေပါပြီ။တူကတော့ရခိုင်မြို့သားကောင်စီ ANC ထွေထွေတွင်းရေးမှုလည်းဖြစ်ညညတော့တန်းသားလူမျိုးများဖက်ဒရယ်ကောင်စီ UNSC ရဲ့ပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့ဦးထွန်းစောနောက်သတင်းစာဆရာဦးစီစုအောင်မျိုးတို့ဖြစ်ပါတယ်။ဆိုတော့ကျွန်တော်အရင်ဆုံးတော့ဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့တုံ့သက်ချက်ကိုကြားချင်ပါတယ်။ကျွန်တော်တို့အခုဒီရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာတွေမဖြေရှင်းနိုင်နေကြမှာပဲ။နောက်တစ်ပုံပုံနည်းပေါ်လာတဲ့ဒီစီရေးတင်းမာမှုတွေမှာဒီလက်တလောဖြစ်ခဲ့တဲ့အပိုင်းကိုပဲပေါ့လေကျွန်တော်တို့ရေးပြီးတော့တုံ့သက်ကြည့်မယ်ဆိုရင်ဘသူအလွန်လုံများပြောနိုင်မလဲ။အရင်ဆုံးကျွန်တော်ဦးထွန်းစောတုံ့သက်ပေးပါလားခင်ဗျာ။
ဟုတ်ကဲ့အခုလက်တလောရခိုင်ပြည်မှာဖြစ်နေတဲ့စစ်ပွဲတွေကအဓိကတော့ဒီကျွန်တော်တို့ငြိမ်းချမ်းရေးဖြစ်နေမှာပေါ့လေနော်စီရေးနီလန်းဟာနိုင်ငံရေးအရနောက်ဆုံးရွေးချယ်မှုဖြစ်ပါတယ်ဆိုနိုင်ငံရေးအရအပြေရှားဖို့အခွင့်အလမ်းမရှိတဲ့အခါမှာဒီစီရေးနီလန်းကိုမလွဲမချောင်သာရွေးချယ်လာကြရတာဖြစ်ပါတယ်အပြီးခဲ့တဲ့ဒီဒီဇင်ဘာ21ရက်နေ့ကတပ်မတော်ရဲ့လေးလတာစစ်စင်ရေးရဲဆိုင်တဲ့အထက်မှာမြန်မာပြည်မြောက်ပိုင်းနဲ့အရှေ့ပိုင်းမှာရှိတဲ့ဒီစစ်တိုင်းဌာနချုပ်၅ခုသာပါဝင်ပြီးတော့တောင်ပိုင်းနဲ့အနောက်ပိုင်းဒေသတွေကိုတမင်ချဲ့လက်ခဲ့တာဟိုနှစ်ကသူ့ရဲ့စီးရေးယူမှန်းချက်ကိုတည်တာနေပါတယ်ပြောရရင်တော့မြောက်ပိုင်းနဲ့အရှေ့ပိုင်းမှာအပကျန်ဒေသတွေမှာစစ်စင်ရေးမြင့်ဖို့သဘောထားကိုထင်ဟနေပြီးသားပါဆိုတော့ဒီနေ့ရခိုင်မှာ ULAA အနေနဲ့ရေစခန်း၄ခုကိုဝင်မတိုက်ခင်ပြီးခဲ့တဲ့ဒီဇင်ဘာလနှောင်းပိုင်းကနေတမတော်ကတောက်ချောက်စစ်ချိန်မြင့်နေပါပြီဒီစစ်ဖြစ်တော့စစ်ရေးသဘောတရားအရဒီမဟာပြူဟာနီးပြူဟာပိုင်းတွေမှာသူ့အသာစီးကိုအသာစီးရဖို့နီးမျိုးစုံနဲ့လောက်ကြတာပါပဲဆိုဒီတော့ခါစစ်ပွဲဖြစ်ရတဲ့အကြောင်းတရားကနိုင်ငံရေးပြဿနာဖြစ်ပါတယ်ဒီနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းလမ်းနဲ့အပြေမရှာနိုင်ကြရင်ကျွန်တော်တို့နိုင်ငံကမှားပြီးသားမှားတွေထပ်မှကြပြီးတော့စစ်တန်တရားလေပြီးတော့မှအနေထိုင်ုံတွေနဲ့ပဲထက်လက်ရေးဆိုင်ကြုံတွေ့ရမှာဖြစ်ပါတယ်လို့အဲ့လိုသုံးသပ်မိပါတယ်
ဟုတ်ကဲ့တခုရှိတာဒီလွတ်လပ်ရေးနည်းကဝင်တိုက်ခဲ့တဲ့ကိစ္စမှာဟို EU ပြစ်တင်တာမျိုးတွေရှိပါတယ်ဥပမာဆိုရင်ဒီ EU ကထုတ်ပြန်တဲ့ကြေညာချက်ထဲမှာဆိုရင်လည်းဒီ Yerkin Scan တွေကိုဝင်တိုက်တဲ့အပေါ်မှာစိတ်ပြတ်မိရဆိုပြီးပေါ်ပြပါတယ်ဆိုတော့ဒီလိုတိုက်တာမျိုးอ่ะရောဒါ EU ဘက်ကလွန်တယ်လို့မပြောနိုင်ဘူးလားဆရာထူးထွန်းဆို
ကျွန်တော်မြင်တာအဓိကအစိုးရမှာတာဝန်ရှိပါတယ်အစိုးရကနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းရရဖြေရှာနိုင်ဖို့အခွင့်အလမ်းကိုဖန်တီးဖို့လိုပါတယ်အဲ့လိုမျိုးဖန်တီးတဲ့အခါမှာတွဲဆုံဆွေးနွေးမှုမှာဒန်တူရေးနဲ့ဘုံသိက္ခာရှိမှုတို့ကိုအခြေခံဖို့လိုတယ်လို့မြင်ပါတယ်။အခုကတပ်မတော်အစိုးရအနေနဲ့ငြိမ်းချမ်းရေးကိုနိုင်ငံရေးအခြေခံနဲ့မရှင်းကပ်ပေးနဲ့အေးရေးအခြေခံနဲ့ချိတ်ကပ်နေတဲ့အခါကျတော့အားလုံးပါဝင်ရေးကိုလည်းလက်မခံဆွေးနွေးပွဲမှာလည်းဒန်တူရေးလူရှိမှုနဲ့ဘုံသိက္ခာရှိမှုတို့ကိုအခြေခံပဲလိုတစ်မျိုးမလိုတစ်မျိုးလုံးနေတာကိုတွေ့ရပါတယ်။ရှင်းရှင်းပြောရမယ်ဆိုရင်ဒီနေ့ရခိုင်မှာစစ်ဖြစ်နေရတာကတပ်မတော်ကတမင်တွန်းပို့လိုက်တာဖြစ်ပါတယ်။ဒီခိုင်မှာကြည့်ရလက်နက်ကိုက်တော်လည်းရဲ့ဖွဲ့စည်း၃ဖွဲ့လုံးဟာဦးသိန်းစိန်စိုးရလက်ထက်ကလေးက SCCD အနေနဲ့ NCA စာချုပ်လုတ်တဲ့အခါတောက်လျှောက်ပါဝင်ခဲ့ပါတယ်။အဲဒီတုန်းက NCA လက်မှတ်ရေးထိုးတဲ့အခါဦးသိန်းစိန်အစိုးရအနေနဲ့ ALP တဖွဲ့လေးကိုပဲလက်ခံပြီးတော့ကျန်တဲ့ ULAA နဲ့ကျွန်တော်တို့ ASC ဖွဲ့စည်းတွေကိုလက်မခံခဲ့ပါဘူး။အဲဒါကြောင့်ဒီနေ့လိုမျိုးထိတ်တန့်ရင်ဆိုင်တွေ့ရမယ်အနေထားကြီးဖြစ်လာခဲ့ရတာပါ။နောက်တစ်ခုကရခိုင်ကိုနိုင်ငံရေးအရကြောင်ပိတ်ထားပါတယ်။SCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေအားလုံးကိုအမျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲတွေကျင်းပခွင့်ပြုပြီးတော့ရခိုင်က ALP တဖွဲ့တွေကိုပဲဒီနေ့အချိန်ထိအကြောင်းမျိုးမျိုးပြပြီးပိတ်ပင်ထားပါတယ်။နော်။နိုင်ငံရေးပါတီ ALP ဆိုရင်လည်းပဲ2010ကရွေးကောက်ပွဲမှာရခိုင်မှာတောင်ပြိုကန့်ကျွနိုင်ပါတယ်။ဒါပေမဲ့ပြည်နယ်အစိုးရဖွဲ့ခွင့်မရဘူး။လွတ်တော်ထဲမှာလည်းအရေးဆိုလို့မရဘူး။အဲပြည်နယ်လွတ်တော်ဆုံးဖြတ်ချက်တွေကလည်းအရာမတင်ဘူး။ပြီးတော့ရခိုင်ပြည်သူလူထုရဲ့ထောက်ခံမှုရရှိထားကြတဲ့ရခိုင်တော်လည်းဖွဲ့စည်းတယ်ပါတီနိုင်ငံရေးဖွဲ့စည်းတယ်ဟာဒီတိုက်ပြည်မှာငြိမ်းချမ်းရေးနဲ့နိုင်ငံရေးဖြစ်စဉ်ထဲမှာဒန်တူရေတူနဲ့ဂုံတိခါရှိတဲ့ဆွေးနွေးပွဲလုပ်ဖို့အကင်ဘက်အဖြစ်အတိမတ်ပြုခြင်းမခံရတဲ့အနေထားကိုကြာရောက်နေရတာပါဒီလိုမျိုးဘက်ပေါင်းစုံကနှိတ်ကုန်းပြင်းနှိတ်ကုန်းနေတဲ့အခြေအနေအောက်မှာအားလုံးကသူ့နည်းသူ့ရဲ့နဲ့ဆက်ပေါက်ကိုခြာကြမှာပဲဖြစ်ပါတယ်ဒီအဟိုသက်ဆိုင်ရာသူ့ရဲ့တက်မတော်ဘက်ကအပြစ်သဘောနဲ့ခြေကပ်ရင်ပဋိပက္ခပုံပြင်းထန်လာဖို့ပဲရှိမယ်အပြစ်သဘောမဟုတ်ပဲနဲ့အပြုသဘောနဲ့ချိတ်ကပ်မယ်ဆိုရင်တော့တတိပခပြေလျာပြေလေကြောင့်နဲ့ငင်းကျဲဘက်ကိုဥတည်နိုင်လိမ့်မယ်လို့ကျွန်တော်မြင်ပါတယ်
။ဟုတ်ကဲ့ခင်ဗျာ။ဆိုတော့ဆရာဦးစီစွာအောင်မြင့်ရဲ့သဘောထားခင်ဗျာကျွန်တော်တို့အခုဒီလိုလောလောလည်းပုံပုံနည်းဖြစ်တဲ့ဒီစီးတင်းမာမှုရဲ့မ မှာပေါ့နော်ဒီပိုင်းကိုပဲကျွန်တော်တို့တုံးသက်ကြည့်မယ်ဆိုလို့ရှိရင်ဘသူ့ဘက်ကအလွန်လို့ပြောလို့ရမယ်အခုနောက်ဆုံးဖြစ်ခဲ့တဲ့ brief cut တွေနဲ့ပတ်သက်လို့
ဟိုချင်းကြီးဆိုင်ရာလက်ပတ်မှုတွေနဲ့ပတ်သက်လို့ဆိုရင်တော့ပြောရတော့ဖြစ်တယ်ဗျာဥပမာဟိုကျွန်တော်တို့တိတ်မကြာသေးခင်လောကဆိုရင်ရှာရန်ပြည်နယ်ဘက်မှာပေါ့နော်ဟိုတမတော်ဘက်ကနေပြီးတော့မှဒီတောင်ပလောင်တပ်ဖွဲ့တွေပါလေကိုအဲ့မှာတိုက်ခိုက်ကြတယ်ဆိုရင်လုပ်တယ်အဲ့လိုတဲ့ခါအဲ့လိုထိုးကြည့်ပြီးအဲ့ဒီဘက်မှာသွားတဲ့ခါကျတော့သူတို့ကအဲဒီဘုရားတော်လိုပေါ့နော်တမတော်နဲ့အစိုးရကိုပြန်ပြီးတော့ဖိအားပေးဖို့ဆိုပြီးတော့မှအဲဒီကျွန်တော်တို့မန္တလေးမူဆယ်ကုံကြွယ်ရေးလမ်းကြောင်းကိုဝင်ပြီးတော့မှအဲ့မှာတိုက်ခိုက်တာတွေပါလေလို့တော့ဟိုအားလုံးကဝိုင်းပြီးတော့မှဒီမှာအဖြစ်ပြင်းတဲ့ဥစ္စာတွေသူတို့ခံရတာရှိတယ်။ဒါပေမဲ့လည်းစိတ်ရည်သဘောတရားမှကြားတဲ့ခါကျတော့ကိုယ့်ကိုဒီနေရာလက်တိုက်ရဲ့ကိုကဒီနေရာကနေပဲကိုခံပြီးတော့တိုက်မယ်ဆိုတဲ့ဥစ္စာကအဲ့ဒါတော့မရှိဘူး။သူကသူ့တဘာဝကသူကဒီနေရာမှာလာတိုက်ရဲ့ဆိုရင်ကိုကဟုတ်တဲ့နေရာမှာသွားပြီးတော့မှပြန်ဖိအားပေးတာမျိုးလဲဟိုလှုပ်ချင်လှုပ်မှာပဲ။အဲ့တော့စိတ်ရည်သဘောနဲ့ပြောမယ်ဆိုရင်အခုရခိုင်ပြည်နယ်မှာဖြစ်တဲ့ကိစ္စမှာဘုရားကကိုထုံးစော်ပြောတဲ့ဥစ္စာတချို့ဟာတွေကတော့ကျွန်တော်ဟိုလက်ခံပါတယ်။ဘာလို့လဲဆိုတော့ပြီးခဲ့တဲ့ကာလမှာတမတော်ကကိုဦးတို့ရုံးကနေပြီးတော့မှအစ်တိုင်း၅တိုင်းမှာအပြစ်ခံရဖို့ဒီလှုပ်ဟိုဒီကြီးရတယ်။ဒါပေမဲ့ရခိုင်ပြည်နယ်မပါဘူး။အဲ့ဒီမပါတဲ့ကာလဒီမှာပဲဟိုတရင်တွေရပါတော့ကျွန်တော်တို့ရနေတဲ့တရင်တွေအရအဲ့ဒီအေးအေးအခြေစိုက်တဲ့အဲ့ဒီနေရာဘက်ကိုဟိုတက်မတော်ဘက်ကထိုးစစ်ပြီးကျွန်တော်တို့ကလို့ဟိုခြေမုံကြီးလုပ်ဖို့တွေကအမှဆက်ပြီးတော့သွားနေခုချိန်ရရှိနေရှိနေတဲ့ခါကျတော့ဒါဟိုသူကဟိုရက်စီခြင်းနဲ့ရက်စီခြင်းနဲ့ခါကျတော့အဲ့ဒီကနေပဲသူကခုခံလို့သူဖြစ်ချင်မှဖြစ်မယ်အစ်စ်ပွဲရဲ့သဘောတရားကတော့ဒီလိုပဲသူကသွားမှာပဲတခြားသောပို့ပြီးတော့မှဒီဘာလဲဟိုဒီတိုက်လို့ရတဲ့ပျော့တဲ့နော်နည်းနည်းလေးပျော့တဲ့အင်အားတွေပါနေတဲ့အဲ့ဒီဘက်ကိုဝင်တိုက်ပြီးတော့မှတခါပြန်ပြီးတော့ဖိအားပေးတယ်ဆိုတာဒီလုံးပါပဲအဲ့ဒီအဲ့ဒီသဘောမျိုးတတ်တွေ့နေရတယ်တကယ်တော့ဒီဥစ္စာနောက်ချောင်းပြန်ကောက်ရရင်အဲ့2015လောက်မှဆိုရင်တိုက်ပွဲတွေအဲ့ဒီဘက်မှပြန်ပြီးတော့ကျွန်တော်ပြန်ကြားလာရတယ်ရခိုင်ဘက်မှာပေါ့နော်အဲ့ဒီမှာအေးတပ်ဖွဲ့တွေနေရာဝင်ပြီးတော့ယူလာပြီးအဲ့ဒီမှာပြန်ပြီးတော့တိုက်ခိုက်လာပြီးဆိုတော့ဒီပြဿနာကအခုမှမဟုတ်ဘူးပြ2016ဒီအစိုးရဟိုတက်ကံဒီအခြေတက်ပြီးကြစားပေါ့နော် energy ဆိုတာတက်ပြီးကြစားမှာအဲ့ဒါကျွန်တော်ထင်တယ် April လအကုန်လောက်မေလဇန်လောက်မှာလွတ်တော်ထဲမှာတော့မှဆင်းနေခဲ့တယ်လွတ်တော်ထဲမှာအဲ့ဒီမှာအဆိုးတစ်ခုတင်တယ်ဗျအဲ့မှာအဆိုးကဘာလဲဆိုတဲ့အခါကျတော့ဒီရခိုင်အေတက်ဖွဲ့ကိုအတိမပြည့်ပြီးတော့ရင်းရင်းစောစောရှင်မှာပါဝင်အောင်စိုက်တုံးကြအောင်ဆိုတဲ့အဆိုးအဲ့မှာတင်တယ်တင်တော့လွတ်တော်ထဲမှာအဲ့ဒီအချိန်လောကပေါ့နော်လူခဲ့တဲ့3နှစ်ပတ်ဝန်းကျင်လောက်ကပေါ့အဲ့မှာအကြီးကြီးအင်းဆုံးဖြစ်ကြတယ်တစ်ဖက်ကဒီရခိုင်အမတ်ဒီကတစ်ဖက်တခါကြတမရအမတ်ကြီးရတဲ့အရခိုင်အမတ်ကြီးကပြောတဲ့ဆိုတဲ့စီမှာရခိုင်တမရတို့ကတော့တုံးလုံးတဲ့ဟာကိုတမရဘက်ကလည်းပြီးခံနိုင်ဘူးအဲ့လိုမျိုးဖြစ်တဲ့ဟာကိုနောက်ဆုံး MD အမတ်ကြီးကကြားဝင်ပြီးတော့မှဘယ်လိုဖြစ်သွားလဲဆိုတော့အဲ့ဒီရှင်းနေတဲ့ဟာကိုရှင်းရင်းပြနေနဲ့ပဲထားပါဟိုအနိုင်ရှုံးဆုံးပြတ်တာမလုပ်ပါနဲ့ဆိုပြီးအဲ့လိုပြီးသွားခဲ့ရတယ်ပြောချင်တဲ့ဘောကဒီကူလေးကဒီကိစ္စကြီးကနိုင်ငံရေးရရှင်းနေခဲ့တယ်ဆိုရင်ဒီနေ့ချိန်ကြီးရောက်မှာမဟုတ်ဘူးအဲ့ဒီချိန်တော့မလုပ်နိုင်ခဲ့တဲ့ခါကျတော့အခုချိန်ကြီးသာပြိပခါကြီးကပြည်နယ်မှုကိုမရောက်ခဲ့သေးတာပဲအခုမှအထူးဆန်းဖြစ်တာတော့မဟုတ်ပါဘူးဟို2015-16ကလေးကဖြစ်ခဲ့တဲ့ပြဿနာပ
ါဟုတ်ကဲ့ဆိုတော့ဟိုအခုချိန်ထိနောက်တစ်ခုပါပေါ့လေကျွန်တော်မေးချင်တာဒီတွေ့ရမြင်ရတဲ့လောက်ပေါ့လေအခုလက်တလောဒီလောလောဖြစ်ခဲ့တဲ့ကိစ္စပေါ်မှာဒီအစိုးရနဲ့တက်မတော်ဘက်ကတုံ့ပြန်ပုံနဲ့ပတ်သက်လို့ဘယ်လိုမြင်လဲတခြားဘက်ပေါ့ကျွန်တော်ဒီပြီးခဲ့တဲ့ဒီပြဿနာဖြစ်ပြီးချင်းပေါ့လေသမရာယုံပြောင်းရင်ဥစ္စာထေသင်းစာချင်းလမ်းမှာပြောခဲ့တဲ့ကိစ္စပေါ်မှာဒီရခိုင်တန်းသားဒီနိုင်ငံရေးတိုင်ဝမ်ကဒီဝေဖန်တာတွေကန့်ကွက်တာတွေကျွန်တော်တွေ့ပါတယ်။နောက်ဒီ AA နဲ့အာစာအဖွဲ့တွေဘင်္ဂလားဒေ့ရှ်မှာတွေ့ရဆိုပြီးပြောလိုက်တဲ့အတွက်ဘင်္ဂလားဒေ့ရှ်ဘက်ကလည်းသူတို့စီမှာဒီပြပလက်နက်ကိုင်အဖွဲ့တွေကိုလက်ခံထားတယ်ဆိုပြီးဆွဆွဲတဲ့သဘောမျိုးဖြစ်တယ်ဆိုပြီးကန့်ကွက်တဲ့အထံလည်းကျွန်တော်ကြားပါတယ်။ဆိုတော့ဒီကိစ္စကိုကန့်ကွက်ဖြစ်ရှင်းတဲ့နေရာမှာရောဒီလက်တလောဟိုအစိုးရဘက်ကပဲဖြစ်တက်မလို့ဘက်ကဖြစ်ကန့်ကွက်ဆောင်ရွက်ပုံတွေမှာဟိုချိန်နဲ့အားရစီအားမရစီဘာတွေများမြင်မိလဲဆရာဦးစီတို့အောင်
ကျပ်ပရမလိုင်းကတော့အစိုးရနဲ့တက်မလို့ဘက်ကဖြေရှင်းပြီးပေါ့နော်။ဟိုပရမတစ်ခုကတော့အဲရဲတပ်ဖွဲ့စခန်းကြီးတိုက်ခိုက်ခံရတဲ့ခါကျတော့တက်မလို့ဘက်ကပြင်ပြရတယ်။ဒါလိုလိုဖြစ်တဲ့ခါကျတော့ပြန်ပြီးတော့မှဒါကိုတုံ့ပြန်ရမယ်။ပြန်ပြီးတော့မှနှိမ်နေရမယ်။အဲအဲ့တော့ဒါကိုတောင်းရမ်းလိုက်ပါရဲ့ဆိုအမှုဖွင့်လာတယ်လေအဲ့မှာလုတ်ခွင့်တာတွေရှိတယ်။ဒါတော့ဒါကလုတ်ကင်တဲ့အပိုင်းလေပေါ့နော်။လုတ်ကင်တဲ့အပိုင်းလေမှာအစိုးရတရားတက်မလို့တရားအနေနဲ့ဒီလိုလုတ်တဲ့ဟာတွေကကျွန်တော်တို့ဘာမှသိပြီးတော့သွားပြီးတော့အရင်ပွားကြရမလို့။အဲ့ဒါတပိုင်းပေါ့နော်။ဒါတိုက်ခိုက်ခံရရင်ပြန်ပြီးတော့မှသူကတိုက်ခိုက်ရတော့ဘာလို့ဟိုလူစိမ်းနေတာတို့လုံးမဲ့ဆိုတာကတော့ဒါသိတဘာဝပဲပြောကြမလို့ဒါပေမဲ့အကြီးကပြဿနာဖြစ်သွားတာကလူရဲ့သတိမပြုမိတာကဥစ္စာထေရဲ့တရင်းကရှင်းလင်းပွဲပဲဗျဥစ္စာထေရဲ့တရင်းကရှင်းလင်းပွဲကတစ်ဖက်ကအစိုးရနဲ့တက်မတော်ရဲ့လုံးပုံလုံးကြီးအဲဒီကိုသူကရှင်းပြတယ်ဆိုတာထက်ကိုပို့ပြီးတော့မှ သူကတကယ်ကိုဟိုဗာလဲအစိုးရဝန်ထမ်းလို့မဟုတ်ပဲနဲ့နိုင်ငံခေါင်းဆောင်လိုမျိုးတခါတည်းသူကရခိုင်တိုင်းသားတွေရခိုင်အမတ်တွေကအခုဆိုတယ်ရခိုင်ဟိုဆန်ကားတို့ရောဗာရောပုံလုံးပတ်တကားဒီလိုလေဒီလိုဖြစ်နေသူကတို့ရခိုင်ပြည်နယ်ကြီးကအစင်းကြီးရှာနေမှာရောက်ပြီးတော့မှနောင်ဆိုရင်ဘယ်လိုဖြစ်မယ်ဘာညာဆိုတော့သူကပြောတဲ့ဟာတွေကအဲ့လိုကြီးကပြဿနာကြီးအများကြီးကိုဖြစ်စေတယ်အကျွန်တော်နားလေတာကတော့ကျွန်တော်တို့အစိုးရနဲ့တပ်မတော်ရဲ့ကံကြေပုံကတော့ဟိုလက်တော်မှာတော့ဟုတ်ပါတယ်ရဲစခန်းတွေဘာတွေဝင်တိုက်ခံရတဲ့ခါကျတော့လူငယ်ရေးဖြစ်ပါတယ်ဒါကိုပြန်ပြီးတော့နေနေရမယ်အဒါတော့ရှိတယ်ဒါပေမဲ့တစ်ခါမှလည်းငင်းငယ်ရေးအတွက်စဉ်းစားရတယ်ဆိုရင်တော့ငင်းငယ်ရေးဆိုတဲ့သဘောတရားကတော့ဟိုတစ်ချိန်ချိန်မှအပြစ်ခတ်ရက်ဆဲပြီးတော့မှကျွန်တော်တို့အေးအဖွဲ့ကိုအတိမပြည့်ပြီးတော့မှလည်းအဲ့ဒီဘယ်ဝိုင်းမို့ရောက်အောင်ဒီခေါ်ဖို့ပဲသူတာဝန်ကဒါပဲရှိတယ်အဲ့တော့အရှိပိုင်းမှာမခေါ်ခဲ့ပဲနဲ့2015ရာစလာရအခုဆို3နှစ်၄နှစ်ရှိသွားပြီပေါ့နော်အဲ့တော့ကြားရမှာအကျိုးဆက်တွေကပါလေအကျိုးဆက်တွေကတစ်ခုပြီးတစ်ခုမတည်မငြိမ်ဖြစ်လာတာလေဒါအဖတ်တင်တယ်ဒီဘက်ကဘာခေါ်လဲဆိုရင်တမတော်ကအတူအနေနဲ့အပြတ်ကြီးကနေနေလိုက်နိုင်တယ်ဆိုရင်တော့ဒါအဖြေတမျိုးဖြစ်တာပေါ့သူအပြတ်နဲ့နေနေမှာမနိုင်ဘူးတောက်လျှောက်ကပြဿနာကဖြစ်နေတယ်ဒီဘက်ကလည်းကျွန်တော်တို့ကလည်းဓာတ်ရုပ်ရေးချီဆွဲထားတယ်ဟိုဘာလဲငញ្ញာကြီးကိုလည်းခေါ်ဆောင်တာမရှိဘူးဆိုတဲ့ခါကျတော့အခုလိုပြဿနာရှိနေတာပဲအဲ့တော့ငញ្ញာကြီးအတွက်ဆိုရင်တော့အခုတော့ပြောသလိုအပြစ်ခတ်ကိုရောက်တဲ့နေရာနဲ့သူကရရမှာပဲဒါဘယ်လိုမှဒါကျွန်တော်တို့ငင်းဆန်လို့မရဘူးရပ်ပြီးရနိုင်ငံရေးသဝေးဝိုင်းကိုရောက်အောင်ဒါစကားပြောရမှာပဲဒါကျွန်တော်ကပြောသလိုပြဿနာပိုပြီးတော့အခုလောလောဆယ်မှာကြီးထွားသွားတာကတော့ဥစ္စာသေးကဘေးကရှင်လုံးရှင်လုံးပွဲမဆန်ဘူးသူကနိုင်ငံဝန်ထမ်းတယောက်အနေနဲ့လည်းကောင်းတော်လေးပြောတဲ့ပြည်အချက်လက်တွေကိုပြောတဲ့အချိန်တွေပေါ်မှာမဟုတ်ပဲနဲ့ဒီပူပူတသားတွေသူအများကြီးသူကပြောသွားတဲ့ခါကျတော့ဟိုတစ်ခါကအဲရခိုင်ဟိုပါတီပေါ့နော်ရခိုင်ပါတီဆိုတာတိုင်းပြည်ထဲမှာကျွန်တော်တိုင်းပြည်မှာအလွန်အရေးကြီးတဲ့ပါတီပါဒါကအဲလွတ်တော်ပြည်တော်စုအချက်လွတ်တော်ထဲမှာလည်းအမတ်ကြီးအများကြီးဆန်ထားတယ်ရခိုင်ပြည်နယ်ထဲမှာဆိုရင်လည်းအမတ်ကြီးအများကြီးချွတ်မိုးထားတဲ့ပါတီကြီးတစ်ခုဒါသူတို့စကားကိုနားထောင်မယ်အဲ့ဒီပါတီကလည်းကန့်ကွက်တာတွေရှိလာတယ်တစ်ခါကအင်ဒီဂျင်းနဲ့ဆက်ဆံရေးကလည်းပြည်နယ်ဖို့လိုတယ်အဲ့တော့ဟိုအတိမပြုရသေးတဲ့အစိုးရကလည်းထုတ်ပြန်တာတမ်တော်ကလည်းထုတ်ပြန်တာမရှိတဲ့ဟိုတရေအချက်လို့ဒီကိစ္စရှင်းလင်းမမှာပြောလိုက်တဲ့အခါကျတော့တစ်ဖက်ကအင်ဂျင်တိုင်းပြည်ကလည်းကန့်ကွက်တာဒီမှာရှိလာတယ်အင်ဂျင်ကအဆင်မပြေဖြစ်တာပေါ့နော်ဆိုတော့ဒါတွေကတော့ကျွန်တော်ခွဲခြားပြီးမြင်လို့ရဥစ္စာတွေရဲ့ကြောက်ကြချက်တွေကြောင့်မလို့တချို့ကိစ္စပုံပြီးတော့မှတင်းမာလာတာအဲဒီတော့ရခိုင်တိုင်းသားတွေနဲ့ပမာတိုင်းသားတွေနဲ့အဲပုံပြီးတော့မှနားလည်မှုတွေတာတွေဖြစ်ပေါ်လာကြတယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ဆရာဦးစီသူဆွေးနွေးပြချေစုပါဆိုတော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုလည်းလေးလိုက်မှမှရှိနေပါတယ်ကျွန်တော်တို့ဟိုစာရီလည်းပေးပို့ထားတာရှိပါတယ်အရင်ဆုံးတော့ကျွန်တော်တို့ဟိုကိုယ်တိုင်ဆွေးနွေးမဲ့ပုံကိုလည်းပေးခြင်းပါတယ်တူကတော့ကျွန်တော်တို့မြန်မာနိုင်ငံကကိုကမောင်ဝင်းဖြစ်ပါတယ်ကိုကမောင်ဝင်းဆွေးနွေးခြင်းတော်လည်းဖြစ်ဖြစ်မင်းမြန်းခြင်းတော်လည်းဖြစ်ဖြစ်ဆွေးနွေးမင်းမြန်းလို့ရပါတယ်ခင်ဗျာ
ဒီဦးစောရီပြောလိုက်တဲ့ဟာကြီးဟာတော်တော်လေးကိုကလေးငယ်ချင်းစမ်းပါကိုယ်ကလည်းကြောက်ဒီကြောက်လေနိုင်ငံရေးအောက်ချက်စေစီလီကစ်စံစံအားဒီဖိနစ်ကိုကောင်းတယ်ဆိုတာသူတော်တွေတစ်ခေါက်ကလည်းအဲ့လိုပဲဟိုလူရင်းကြတွေကကိုယ့်အပူကြီးထွက်သွားတယ်ဆိုပြီးတော့ဟိုကလားတွေဓာတ်ပုံရိုင်းဥထုတ်ဆောင်ပြီးလို့ပြောချင်းနေတော့တယ်အခုတနေ့ကလည်းဟလာဟိုရဲစကားတွေဝင်ကြတယ်ဆိုတာသူတို့ရဲ့ရှင်းရင်းနဲ့ချိန်မှာတိုင်းနိုင်ငံတွေဘလို့ဒုက္ခရောက်လို့ဆိုတော့သူကတိုင်းနိုင်ငံတွေကအများကြီးရောက်ပါအဲ့တော့သူတို့ခံစားချက်ကိုမခံနိုင်လို့သူတို့ကအဲ့ဒီအာဏာရှိရင်းကိုသူတို့ပြန်ဝင်ဆိုင်တာပါ။နောက်ဒီနိုင်ငံတော်အခွန်နဲ့ရရဒါနံငွေတွေကိုစစ်တပ်ကပံ့ပိုးတော်နိုင်ငံတော်ကဆော့ပါပါ။ဟုတ်ကဲ့ကောက်ပဲ
ဆော့။ဟုတ်ကဲ့ကိုကမဝင်းဆွေးနွေးရကျေးဇူးပါ။နောက်တူကတော့ကျွန်တော်ထိုင်းနိုင်ငံကကိုတီးလည်မှုဖြစ်ပါတယ်။ကိုတီးလည်မှုလဲဆွေးနွေးနေတာပဲဖြစ်ဖြစ်မင်းမြတ်နေတာပဲဖြစ်ဖြစ်ဆွေးနွေးမင်းမြတ်နိုင်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ခင်ဗျာအစီအပြောတော့လဲပုံကူ300ရဲ့စကားတော့ကျွန်တော်လက်ခံပါတယ်ခင်ဗျာတောက်ခံပါတယ်ဘာဖြစ်လို့လဲဆိုရင်တော့ကျွန်တော်အခုမြန်မာပြည်မှာဖြစ်တဲ့ခဲ့တာတ냐နော်ကျွန်တော်ကြည့်ရမယ်ဆိုရင်တော့စစ်တပ်နဲ့ပြည်မှာပဲမူတည်ပါတယ်နော်ဘာဖြစ်လဲနော်ဖိနှိပ်မှုကနေပြန်လဲပြန်စီတိုက်ခိုက်မှုတစ်ခုဖြစ်တယ်လို့ကျွန်တော်ပြောလို့ရပါတယ်နော်စစ်တပ်ဆိုတာကနော်ပြည်သူကကွယ်ပေးရမယ်အစားနော်ပြည်သူဖိနှိပ်နေလို့ဒီလိုဖြစ်တဲ့နေဖြစ်ရပါတယ်နော်ငင်းညာရေးကိုလိုချင်ပါတယ်ဆိုပြီးတော့เนาะငင်းညာရေးပေါ်ဆောင်တဲ့လူတွေငင်းညာရေးအော်နေတဲ့လူတွေကိုဖမ်းဆီးတာเนาะเนาะစက်ဖြတ်တာတွေကစစ်တပ်တွေကကျွန်တော်တို့တွေ့မြင်ရတာအခုရခိုင်မှာထုံလဲเนาะဖိနှိပ်မှုဖြစ်တဲ့အတွက်ကျွန်တော်တို့အခုလိုเนาะတက်ကဲမှုဖြစ်ရတာเนาะလူ9ယောက်လောက်เนาะရခိုင်လူတက်ဖြတ်ခဲ့တာရှိတယ်စစ်ကခဲ့တာရှိတယ်အဲရဲတွေပဲခင်ဗျအဲ့ဒါကြောင့်အစိုးရအဖွဲ့အစည်းတွေမှာတာဝန်ရှိပါတယ်ဥစ္စာသေးပြောတာကိုလည်းကျွန်တော်တို့ကလုံးဝထောက်ခံချက်ပြေလို့မရပါဘူးခင်ဗျအဆောက်ပါတယ်ဘာဖြစ်လဲဆိုရင်တော့ဒါနောက်နောက်ဟိုနော် ပေါ်လာတဲ့ပြဿနာအကြီးကြီးမားမားဖြစ်နိုင်တဲ့အခြေချင်းဖြစ်နေပါတယ်စိတ်ကဖြစ်နေပါတယ်ဘာလို့လဲဆိုရင်တော့ပြည်သူတွေကိုအကြမ်းဖက်မှုဖြစ်နေအောင်လှုပ်ဆောင်တဲ့စကားမျိုးဖြစ်နေတဲ့အတွက်ကျွန်တော်တို့အမှန်တန်ကွက်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျဟ
ုတ်ကဲ့ကိုသီးလည်းမှုဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုစာရေးFacebook တွေကနေပြဖို့ထားတာတချို့လည်းရှိပါတယ်ဒါတွေကိုလည်းဖတ်ပြပေးချင်ပါတယ်တချို့စာရီတော့ကျွန်တော်အရင်ဖတ်ပြချင်တာနောက်တူကတော့ဘယ်လိုလဲဆိုတော့မောင်သူအောင်ဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့ဘယ်လန်းသွားမှလဲအပြတ်သက်တိုက်ပွဲလားငင်းချင်ရင်လားငင်းချင်ဆိုတာတူရှင်တွဲတင်ထိုင်မှုအတွက်လက်နက်ခံရမှလားလက်နက်ထားခဲ့ရမှလားနောက်တူကတော့မင်းကိုဂျူနီယာရဲ့သူကတော့ဟုတ်ကဲ့ခင်ဗျာကျွန်တော်ကတော့ရခိုင်မျိုးသားတစ်ယောက်ပါစစ်ဖြစ်တာဘလုံးမှမကောင်းပါဘူး။ဘာကြောင့်လဲဆိုတော့စစ်ပွဲဖြစ်ရင်နှစ်ဖက်တပ်သားတွေတေးရတယ်။နောက်ပြီးတော့ဒုက္ခတွေစစ်ပေးဆောင်တွေများလာပါမယ်။နောက်ပြီးဒုက္ခတွေရောက်ကြရတယ်ဗျာ။ဒါကြောင့်အစိုးရအနေနဲ့ရခိုင်တပ်မတော်အေအေကိုအပြတ်ချေမုန်းမယ်ဆိုတာမျိုးတော့မလုပ်သင့်ဘူးလို့ကျွန်တော်ထင်ပါတယ်။နိုင်ငံတော်တိုင်းပြည်ကဒေါ်အောင်ဆန်းစုကြည်အမေစုအနေနဲ့ပြန်သုံးသပ်စီချင်ပါတယ်။ညီညီအမြင်ရပါစေဆိုပြီးရေးပါတယ်။နောက်တူကတော့ကျော်ကြီးဆိုတဲ့အကောင့်ပါရှင်မှာသူကတော့ပစ်ပေါင်းများစွာရခိုင်လူမျိုးနဲ့ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးကိုလှည့်လည်ရှုပ်ပြီးကြောင်းထုတ်ထားတဲ့အကျိုးဆက်ပါတဲ့။နောက်တူကတော့စင်ဝါဆိုတဲ့အကောင့်ပါရှင်မှာသူကတော့ဒီမိုကရေစီလမ်းကြောင်းရည်ဆိုရင်အစိုးရမှာတာဝန်ရှိပါတယ်တဲ့။အစိုးဆုံးကတော့တပ်မတော်ကလူတွေနိုင်ငံရေးစီမံခန့်ခွဲရေးဆိုင်ရာဗျူဟာရေးဆွဲရမှာထဲထဲဝင်ပါဝင်နေတာကအစိုးဆုံးဖြစ်ပါတယ်တဲ့။နောက်တစ်ယောက်ကတော့ခိုင်လင်းဆိုတဲ့အကောင့်မှာသူကတော့စစ်ဆေးရဖိနှိပ်ခဲ့မှုရဲ့အကျိုးဆက်လို့ယူဆပါတယ်တဲ့။ငြင်းချမ်းမှုကိုပြည်သူအားလုံးလိုချင်ပါတယ်။ဒါကြောင့်မို့စစ်တပ်အနေနဲ့တိုင်းရင်းသားတွေပေါ်သဘောထားကြီးပြင်ပါတယ်ဖွံ့ဖြိုးမှုကိုလည်းလက်ရှိအစိုးရအနေနဲ့တပြိုင်တည်းလှုပ်ဆောင်သွားမယ်ဆိုရင်တိုင်းသားဒေသအားလုံးငြင်းချမ်းမယ်လို့ယူဆပါတယ်ဆိုပြီးရေးပါတယ်စာတချို့ရောမဆုမုံဖတ်ပြပေးပါခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီဇော်ဝင်းဆိုတဲ့အကောင့်ကတော့ဗမာစစ်တပ်နဲ့ NLD ရဲ့လုပ်ရက်ကမှတ်မိနေသေးတဲ့1136တုံးကရခိုင်ပြည်ထိနှံကြခဲ့တာကိုသတိရစေပြီးတော့ရခိုင်တို့ရဲ့ဇာတိမံကိုခောက်လိုက်တယ်လို့ဖြစ်သွားပါတယ်တဲ့အခုတိုက်မဲ့ဗမာစစ်တပ်နဲ့ NLD ဗမာအစိုးရရဲ့လုပ်ရက်ကအေအေကိုအင်အားကျော်နေသွားစေမှာမဟုတ်ဘဲနဲ့ရခင်ကထက်ကိုအင်အားနှစ်ဆတိုးသွားအောင်တွန်းပို့လိုက်သလိုဖြစ်သွားပါတယ်တဲ့ကျွန်တော်တို့လူငယ်တွေကတော့အေအေအပေါ်မှာအရင်တုန်းကပုံမှန်အနေထားပဲကူညီခဲ့ကြပေမဲ့လို့အခုချိန်မှာတော့အရင်ကထက်ကိုသုံးဆပို့ပြီးပံ့ပိုးတော့မယ်ဆိုပြီးဆုံးဖြတ်ချက်ချလိုက်ပါပြီတဲ့ထုံးဆိုတဲ့အကောင့်ကတော့ရခိုင်ပြည်မှာစစ်ပွဲဖြစ်ရတာကဖိနှိပ်သူကြောင့်ပါတဲ့လက်ရှိစစ်ပွဲတွေပို့ပြီးတော့ပြင်းထန်လာရတဲ့နံပါတ်၁ကဗမာအစိုးရနံပါတ်2ကဗမာစစ်တပ်မှာတာဝန်ရှိပါတယ်တဲ့ဗမာစစ်တပ်ကရခိုင်ပြည်မှာစစ်ပွဲရပ်လိုက်တယ်ဆိုရင်ရခိုင်တပ်မတော်အေအေကစစ်ပွဲကိုဖန်တီးဖို့အစီအစဉ်မရှိပါဘူးတဲ့အဓိကဗမာစစ်တပ်ကမြေပြင်မှာစစ်ပွဲရပ်လိုက်ရင်ပြီးပါပြီတဲ့တန်းကျော်ဆိုတဲ့အကောင့်ကတော့ရခိုင်ဒေသမှာသွားပြီးမြမဆိုးရတပ်မတော်ဘက်ကစစ်စင်ရေးတွေမလုပ်ဖို့ရက်တန်းကရက်ပေးဖို့လိုပါတယ်တဲ့ကိုချစ်ဆိုတဲ့အကောင့်ကတော့ဗမာဆိုးရကရခိုင်ပြည်ကိုအုပ်ဆိုးလာခဲ့တာနှစ်ပေါင်း100ကျော်သွားပါပြီတဲ့ဒီလောက်ဆိုရင်တော့ကိုပိုင်အုပ်ချုပ်ခွင့်ပေးတယ်မီလို့ထင်ပါတယ်တဲ့ရခိုင်ပြည်ရဲ့တရံဇာတတွေကိုရခိုင်နေအတွက်တဘုံတော်မှမပေးတဲ့ဒီအစိုးရကိုရခိုင်တပ်မတော်ကတော်လှန်တာကမှားမယ်မထင်ပါဘူးတဲ့နေရာတိုင်းမှာနှိတ်ကုတ်ခံထားရတဲ့ရခိုင်ပြည်သူတွေကအေးအေးကိုထောက်ခံကြတာမှားမယ်မထင်ပါဘူးတဲ့စဉ်းစားကြည့်ကြပေါ့ဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီမှာဟိုတာမန်ပြည်သူလူထုကြားမှာလည်းသဘောထားအမြင်တွေခွဲလွဲတာတွေကျွန်တော်တွေ့နေရတယ်ရှိပါတယ်ဥမာဒီရဲစခန်းတွေကိုတိုက်လို့ရဲတပ်ဖွဲ့ဝင်တွေတရားရယ်ဆိုပြီးခံပြင်းစိတ်တွေနဲ့အေးတပ်ဖွဲ့လောရက်ကိုလက်မခံတဲ့အတန်းတွေလည်းကြားပါတယ်တချို့ကလည်းဒီစစ်ဖြစ်တဲ့အချိန်မှာဒီလိုတိုက်တာခိုက်တဲ့ဆိုတာအချိန်နဲ့ပြတ်မှတ်တွေရွေးချယ်တာမှားတယ်လို့မဆိုနိုင်ဘူးဆိုတော့အမြင်တွေလည်းရှိပါတယ်ဆိုတော့ဒီလိုတာမန်လူတွေကြားမှာလည်းသဘောထားအမြင်တွေခွဲလွဲစရာတွေဖြစ်တယ်ဒီဆော့ဆော့ကျွန်တော်စောပိုင်းမှာဆွေးနွေးခဲ့တယ်လို့ပေါ့ရခိုင်နိုင်ငံတိုင်းဝမ်ကြားမှာလည်းဟိုမချေနှက်စရာတွေဖြစ်ရတဲ့ကိုလဲမှုမျိုးတွေရှိနေဆိုတော့ဒီလိုသဘောထားအမြင်ခွဲလွဲချက်တွေကဒီပြည်တွင်းငင်းငယ်ဖြစ်စဉ်တစ်ခုလုံးပေါ်မှာရောဘလောက်ဒီတရားမှုတွေရှိလာနိုင်တယ်လဲဥထုံးဆိုအရင်ဆွေးနွေးပေးပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်မိသားစုပေါ့ဗျာဒီအခုလက်ရှိသွားနေတဲ့ငင်းချဲအဖြစ်စဉ်ကလည်းပဲဟိုရက်တက်နေတဲ့သဘောမှရှိတယ်နော်ဘာဖြစ်လို့လဲဆိုတော့ဒီကျွန်တော်တို့ကလွတ်တော်တွင်နဲ့လွတ်တော်ပါဟန်ချက်ညီအောင်မလုပ်နိုင်ဘူးအဓိကဥတီယာမှာတော့ကျွန်တော်တို့ကဒီငင်းချဲရေးဖြစ်စဉ်မှာဒီ NCA စာချုပ်တစ်ခုတည်းပေါ့အခြေခံတဲ့ပုံစံမျိုးကထဲပေါ့နော်တဲ့တဲ့ဒီလီးနာတွေကိုရှာဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်ဟုတ်ကလွတ်တော်တွင်းမှာလည်းပဲကျွန်တော်တို့နီးလန်းတွေရှိနိုင်တာပဲเนาะလွတ်တော်ပါမှာအခုကငင်းချင်းဖြစ်စဉ်ကိုနတိတရစုပင်လုံးညီလာခံကောင်းစဉ်အောင်မှလုပ်နေတယ်။ကြည့်နတိတရစုပင်လုံးညီလာခံကအခုကသွားလို့မရဘူး။ဒါဖြစ်လို့ဆိုတော့ NCA ကိုလက်မရေးထိုးတဲ့စားတဲ့လူတွေပဲတက်ခွင့်ရှိတယ်။တစ်ဖက်မှာလည်းပဲ NCA ကိုလက်မရေးထိုးနိုင်ဖို့အတွက်ကြိုးပမ်းနေတဲ့အခါမှာဒီစတန်ဒါ့တွေကမတူဘူးเนาะကျွန်တော်တို့ကလက်မရေးထိုးထားတဲ့လူတွေနဲ့လက်မမရေးထိုးထားတဲ့လူတွေကြားထဲမှာစီရေးရနေမီဒေတာရကွဲပြားမှုအခြေခံအောက်မှာတနိုင်ငံလုံးအတိုက်အတာဆောင်တဲ့ပြည်ထောင်ရေးစီရေးကိုခေါ်ဆောင်ဖို့အတွက်တက်ဖက်ကနေပြီးတော့မှဒါကိုတာဝန်ရှိတယ်အဲ့ဒီအခြေခံလိုအပ်ချက်ကိုလည်းပဲတက်မတော်ဘက်ကနေပြီးတော့မှဖော်ဆောင်တာမရှိဘူး ဆိုတော့ကကြတော့ဒီလိုမျိုးပေါ့လေနော်အခုအပြစ်ခရဲ့စီးရီကိုသူကလေးလာတာပေါ့စစ်စင်ရီတွေကိုဟိုရက်ထိုင်လိုက်တယ်ရက်ဆိုင်တဲ့ခါမှလည်းပဲမူမှန်မြင်ဘူးနော်နေရာဒေသကိုကွက်ပြီးတော့လုတယ်ကြံတဲ့နေရာဒေသတွေမှာထပ်ပြီးတော့မှသူကစစ်စင်ရီတွေကိုထပ်လုနေပြန်တယ်ဟိုမှာဒီနေ့ဆိုလို့ရှိရင်ကျွန်တော်တို့ကဒီကရီနီဒေသမှာနော်ပြီးခဲ့တဲ့ဒီဇင်ဘာကနေအခုဇန်နဝါရီဒီလာဆန်းပိုင်းတွေမှာသူတို့စီးရီလှုပ်ရှားမှုလို့လို့အဲ့လိုမျိုးတွေ့နေရတယ်နော်တက်တွေကိုတိုးချတာတို့နော်ဒီနေနေစိုးမိုးရေးပုံစံမျိုးလုပ်နေတာတွေတွေ့ရတယ်။နောက်ပြီးတော့မှ KNU ဘက်မှာလည်းပဲအဲ့လိုအင်အားပြည့်တာတွေပုံစံမျိုးတွေကိုလုပ်နေတဲ့အရေးရှိတယ်။တို့ကကြတော့ဒါတွေကဘလို့ငြိမ်းချမ်းရေးဘက်ကိုဥတည်မလဲပေါ့နော်။အဲ့ဒါကြောင့်ကျွန်တော်တို့ကဒီအစိုးရစက်မတော်အနေနဲ့ပေါ်ဆောင်နေတဲ့ငြိမ်းချမ်းရေးကစာရွက်ပေါ်မှာမဟုတ်ဘဲနဲ့လက်တွေ့အားဖြင့်လုပ်ဖို့လိုတယ်အဲ့လိုကျွန်တော်မြင်ပါတယ်။အခုရခိုင်ဘက်မှာဖြစ်နေတဲ့ကိစ္စကလည်းပဲတွေ့ဆုံဆွေးနွေးလမ်းကြောင်းပေါ်ကိုနော်ကျွန်တော်တို့ရောက်အောင်မသွားဘဲနဲ့အခုကအမြင့်ပြည့်ချင်းမုံရဲဆိုတဲ့လမ်းစဉ်ဘက်ကိုဥတည်နေတဲ့ခါကြတော့ဒါကတော့ဒီပြဿနာအแทမှာပေါ့နော်ပฏิပခတန်မြာအแทမှာလေမဲ့ပုံစံမျိုးပဲရှိမယ်ဒါထွက်ပေါက်မရနိုင်ဘူးပေါ့အဲ့ဒါကြောင့်ထွက်ပေါက်ဖြေချာမယ်ဆိုရင်ငင်းကြဲလမ်းကြောင်းပေါ်ကိုရောက်ဖို့အတွက်ဆိုလို့ရှိရင် SCA အခြေခံမှုတစ်ခုတည်းကိုပဲမစင်စားပဲနဲ့နော်ပြန်တဲ့နီလန်းတွေကိုလည်းရှာသိနေလို့ကျွန်တော်အနေနဲ့မြင်ပါတယ်
ဟုတ်ကဲ့ဆရာဦးထွန်းဆိုဆွေးနွေးရကျေးဇူးပါကျွန်တော်တို့ဆွေးနွေးဝက်တက်ကိုအီးမေးလ်နဲ့ပေးပို့ထားတဲ့စာစောင်လည်းရှိနေပါတယ်မဆုမွန်ဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်ဒီမက်မေခိုင်းဆိုတဲ့အကောင့်ကပို့ထားတာပါကျမကတော့ရခိုင်ပြည်နယ်မောင်နှောကရခိုင်လူငယ်တအူးဖြစ်တဲ့မမေခိုင်ဖြစ်ပါတယ်တဲ့ကျမအနေနဲ့ထင်မြင်ချက်ယူဆချက်တွေကတော့ရခိုင်ပြည်နယ်မှာလက်နက်ကင်ပြစ်ပခါတွေကြီးထွားလာတာကြောင့်ပြည်တွင်းပြည်ပမှာစိုးရိမ်မှုတွေထွက်ပေါ်လာနေတယ်ဆိုတာထက်လက်ရှိမြေပြင်ရဲ့အခြေအနေနဲ့ဒုက္ခရောက်နေရတဲ့ပြည်သူတွေကိုငြိမ်းညာသောအဖြစ်နှစ်ဖက်စလုံးသဘောထားကြီးစွာနဲ့နိုင်ငံရေးဆွေးနွေးပွဲတွေပြုလုပ်ပြီးတော့ငြိမ်းချမ်းစွာအပြေရှားသင့်ပါတယ်တဲ့စီရင်တင်မှမှုတွေလက်နက်ကင်ပြစ်ပခါတွေအတွက်အဓိကတာဝန်ရှိတဲ့သူကတော့ပြည်ထောင်စုအစိုးရရဲ့နောက်လက်နက်ကင်နှစ်ဖက်စလုံးမှာတာဝန်ရှိပါတယ်တဲ့နိုင်ငံတော်ဝန်ကတိုင်းရင်းဒေသတွေမှာလက်နက်ကင်တိုက်ပွဲတွေဆက်ဖြစ်နေဦးမယ်ဆိုရင်ငြိမ်းချမ်းရေးဆိုတဲ့ဟာကြီးကစကားဖြစ်နေတာကြားမှုမှာဖြစ်ပြီးတော့လက်တွေမှာတော့အမြောက်တန်တနတ်တန်တွေပဲကြားနေရမှာဖြစ်ပြီးငြိမ်းချမ်းရေးဆိုတဲ့အနှစ်သာရကိုမဆိုထားပါနဲ့အဓိပ္ပာယ်တော်မှလွဲသွားနိုင်ပါတယ်တဲ့ဒါကြောင့်မို့လို့ပြည်ထောင်စုအစိုးရအနေနဲ့ပြည်သူအတန်ကိုအလေးထားပြီးတော့သဘောထားကြီးစွာနဲ့နိုင်ငံရေးဆွေးနွေးပွဲတွေစီစဉ်ဆောင်ရွက်အကောင့်ထဲဖော်မယ်ဆိုတာကိုမျှော်လင့်ဆောင်စားမိပါတယ်ဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါဒါတော့ငင်းငယ်မျှော်လင့်ချက်နဲ့ပတ်သက်ပြီးတော့ရေးထားတဲ့စာတောင်လို့ပြောမှာပါ။ဆိုတော့ဆရာဦးစီတော်မြင့်ကျွန်တော်တို့တကယ်တော့စစဆရာဦးထွန်းစောလည်းထောက်ပြတော့ပါတယ်ဒီငကိုလေးကရှစ်သိမ့်မတိုးတဲ့ဒီငင်းငယ်ဆွေးနွေးမှုတွေမှာအခုဒီရခိုင်ဘက်ကလက်တော်အခြေအနေတွေကထပ်ပြီးတော့ဟိုရဲခက်လာနိုင်တဲ့အခြေအနေတွေလည်းရှိနေဆိုတော့ဒီလိုအခြေအနေမျိုးတွေကိုရှောင်ရှားနိုင်မှုဆိုရင်ကျွန်တော်တို့အစိုးရတပ်မတော်နဲ့ဒီတန်းတန်းလက်နက်ကိုင်ဖွဲ့စည်းပြီးနောက်ဒီလွှတ်တော်ပိုင်းရပဲဖြစ်ဖြစ်လေအားလုံးကဘာတွေများလုပ်ဖို့လိုဦးမလဲ။အဲ
ပထမတစ်ခုကျွန်တော်ပြောချင်တာကတော့ရခိုင်ကိစ္စကိုပြောချင်တယ်တခြားပြည်လုံးရင်းရဲဖဏထားပါတော့ရခိုင်ကိစ္စကကျွန်တော်ကအီးမေးမှာမတ်စုကိုဖတ်ပြသွားသလိုပဲအဲကျွန်တော်ကြားရတာတစ်ခုကတော့ရခိုင်ကောင်းဆောင်တယောက်ကပြောရဥစ္စာကတော်တော်ကြီးဖြစ်ရတယ်လောလောဆယ်ဖြစ်နေတာသူကဘာပြောလဲဆိုတော့တော်တော်ကြီးဆက်ဒီမှာဖြစ်နေတဲ့ကိစ္စကတဲ့မဟုတ်တခါရဲ့ပါတီအစီရင်ခံလို့ဖြစ်နေတယ်တဲ့အဲ့ဒါအဲ့တော့ဘလူးမားနဲ့အမီနဲ့ကလေးကိုလုပ်တဲ့သဘောပေါ့နော်အဲ့တော့ဘလူးမားကတော့သူကတော့အလှအလျှော့ပေးမှာမဟုတ်ကလေးကဘာလို့ဖြစ်ဖြစ်အတင်းကြီးကိုဆွဲပါလဲအဲ့တော့ဒီထဲမှာဘလူးမားကဘာလို့ဖြစ်မလဲအေးဖြစ်မလားဗမာမြန်မာတပ်မတော်ဖြစ်မလားအဲ့ဒီခိုင်းနိုင်ငံရေးကောင်းဆောင်တွေဖြစ်မလား NLD အစိုးရဖြစ်မလားအဲ့ဒါလို့ကျွန်တော်မသိဘူးပေါ့ဒါပေမဲ့တကယ်တကယ်ကြရင်တော့တကယ်ပြည်သူလူဆိုတဲ့ဥစ္စာကဟိုသားသားကလေးပေါ့နော်လူကြီးရဲ့သားကလေးပေါ့အဲ့ဒီဥစ္စာကိုမကောင်းကောင်းသိဖို့လိုပါတယ်ဒါနောက်တစ်ခုကတော့တိုင်းပြည်လုံးနိုင်ငံရေးနဲ့ပတ်သက်ရင်တော့အခုရခိုင်မှာဖြစ်သွားတဲ့ကိစ္စအကြီးကအများကြီးဟိုပါလေအခက်အခဲဖြစ်နေတယ်ဘာဖြစ်လို့လဲဆိုတော့ဇလောဆယ်မှာကျွန်တော်ကနှစ်ပိုင်းရှိနေတယ်ဟို AG လက်မှတ်ထိုးထားပြီးတော့မှဟိုဆွေးနွေးကြည့်နိုင်နေတဲ့အပိုင်းကတစ်ပိုင်း AG လက်မှတ်မထိုးလာသေးတဲ့အဖွဲ့တွေကိုအဲ့ဒီလက်မှတ်ထိုးလာအောင်ဆိုပြီးတော့မှအစိုးရစက်မတော်ဘက်ကနေပြီးတော့မှကြိုးစားနေတဲ့ဒီပိုင်းအဲ့နှစ်ပိုင်းရှိတယ်။အဲ့နှစ်ပိုင်းထဲမှာဆိုရင်ပထမဒီပိုင်းကလည်းအဲ့ဒီလက်မှတ်ထိုးလာတဲ့အပိုင်းမှာလည်းအဓိကကျတဲ့အရေးကြီးတဲ့ဒါခင်ယူပေါ့နော်။ဒီရင်စနစ်ကိုင်တပ်ဖွဲ့နဲ့အခုအစိုးရနဲ့တပ်မတော်နဲ့ပြည်လည်မှုတွေမရှိကြဘူး။မရှိတော့အဲ့ဒီဥစ္စာကြီးကလည်းဟိုရက်တက်နေတယ်။ရက်တက်နေပြီးတော့မှရှေ့ဆက်ကိုမသွားနိုင်ဘူး။အဲ့ဒီပြဿနာတစ်ချက်ရှိတယ်။အဲ့တော့အဲ့ဒီပြဿနာရှိနေတဲ့ကြားထဲမှာပဲအဲ့ဒီကတော့အဲ့ဒီလက်မှတ်ထိုးလာဖို့အခြားဖွဲ့တွေကိုစီးအောင်လုပ်ကြည့်မှာအဲ့ဒီရခိုင်အဖွဲ့ကအဲသူနဲ့တူတူပေါ့နော်မဟာမိတ်တို့ပြောနိုင်တဲ့တောင်းပလောင်ဖွဲ့ရဲ့ကိုကန့်ဖွဲ့ဒီပေအပေခံနာရတဲ့သုံးဖွဲ့နဲ့ပတ်သက်ပြီးတော့မှဟိုမရရအောင်ပြည်လဲအောင်ဒါလုပ်ပြီးတော့ကြိုးစားနေတဲ့အချိန်မှာအဒီကြပ်နာတွေပေါ်တဲ့ခါကျတော့ငြင်းရဲရဟိုဘာလဲဟိုအများကြီးနောက်ဆုတ်သွားမယ်တဲ့ပေါ်ရှိတယ်ဆိုတော့အဒီဥစ္စာကိုပြည်လဲဖို့ခုနကမေးဖို့ကိုချေရမယ်ဒါကိုပြည်လဲဖို့ဆိုရင်တော့ဟိုဖြစ်နေတဲ့အနေအထားတိုင်းကိုစဉ်းစားဖို့လိုတယ်အဲ့အဒီထိုးရပြီးတာဖွဲ့နေလဲဘာဖြစ်နေတယ်လဲအဲ့တော့ AG စာချုပ်ကအတိုင်းကိုတူချလိုက်လာနေကြရလားအလက်ထရောတော့ဆိုရင်လဲ ကျွန်တော်တရင်ကျွန်တော်တို့တရင်တစ်ခုဖားရမှာနော်တတ်မလို့ကထုတ်ပြန်တဲ့တရင်မှာပဲဒီတက်မှာခေတက်မှာငါးဘက်မှာမလန်းဖောက်တဲ့နောက်ကိစ္စတစ်ခုအဲ့ဒီမှာပြစ်ကြခကြဖြစ်တယ်ဆိုတဲ့ဥစ္စာအဲ့ဒါလည်းခုနကပြောလို့ခေဘက်ကသဘောတူလို့တွားတာမဟုတ်ပဲနဲ့လန်းတွားဖောက်တဲ့ခါကျတော့ဖြစ်တဲ့ခလားဒီပြဿနာတွေပဲဆိုတဲ့ခါကျတော့အဲ့တော့တက်မလို့လည်းအစိုးရဘက်ကနေပြီးတော့ခုနကပြောလို့အကြီးလက်မထိုးထားတဲ့လူတွေနဲ့လည်းအခုတွားနေတဲ့လမ်းကြောင်းတွေကိုတီးချပြီးပြီးနေတဲ့အဲစာကြည့်ပါအတိုင်းစေညာရှိရှိနဲ့ကောင်းတဲ့ပေါ်ဖို့လိုသလိုမျိုးတခြားလက်မမထိုးရသေးသေးတဲ့လူတွေလည်းဒါကိုကြည့်နေကြတာပဲအဲ့ဒီမှာပါဝင်လာရရအောင်ဆိုရင်တော့အများကြီးဒါစနစ်ကြနဲ့ညီငယ်ရေးလိုလိုလားနဲ့ပြည်ပိုင်းဆောင်ရွက်မှသာလျှင်ဒါကတော့ဖြစ်နိုင်ဖြစ်လာနိုင်တယ်လို့တော့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ပါဝင်စနစ်ပြည့်တဲ့တင်းနာဆရာဦးစီစုအောင်မြင့်ရခိုင်မျိုးသားကောင်စီ ANC ထွေထွေတွင်းမှုဦးထွန်းစောကုလန်ပါဝင်စနစ်ရဲ့သူတွေမှတ်ချက်တွေရေးသားပေးဖို့တွေနဲ့တောထရှင်တွေအားလုံးကိုထူးကျေးဇူးတင်ပါတယ်ခင်ဗျာ